ကျောင်းသားတွေတောင်းဆိုနေတဲ့ဒီမိုကရေစီပညာရေးပြုပြင်ပြောင်းလဲရေးအတွက်ကျောင်းသားတွေဆရာဆရာမတွေနောက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLG အစိုးရနဲ့ပြည်သူကနေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးအဖြေရှာကြဖို့88မျိုးဆက်ခေါင်းဆောင်တို့ဦးနဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်တာဝန်ရှိသူတို့ကတိုက်တွန်းလိုက်ပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲနိုင်ဖို့ကျောင်းသားတွေလိုလားတဲ့ဆန္ဒတွေNLD ဆိုရကချမှတ်ထားတဲ့ပညာရေးဆိုင်ရာမူဝါဒတွေနဲ့ပညာရှင်တွေရဲ့ဝိုင်းဝန်းအကြံပြုချက်တွေကိုပေါင်းစပ်လိုက်ရင်မြန်မာနိုင်ငံမှာအဆင့်မြင့်ပညာရေးစနစ်ထွန်းကားလာမယ်လို့လည်းယုံကြည်မျှော်လင့်ကြပါတယ်အသေးစိတ်နားဆင်ပါရှင်အရင်ဆိုရလက်ထက်ကပြဋ္ဌာန်းအတည်ပြုခဲ့တဲ့အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီပညာရေးစနစ်ဖြစ်ထွန်းအောင်လှုပ်ဆောင်နိုင်မှာမဟုတ်ဘူးဆိုပြီးငြင်းငြင်းစွာခရီးရှည်ခြစ်တက်လမ်းလျှောက်ဆန္ဒပြခဲ့တဲ့ကျောင်းသားတွေအကြမ်းဖက်ထိမ့်သိမ်းခံရပြီးတဲ့နောက် NLD ဦးဆောင်တဲ့အစိုးရတဲ့လက်ထက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ကြိုးပမ်းချက်နဲ့အကျဉ်းဆောင်တွေကလွတ်မြောက်လာပြီးတဲ့နောက်မှာတော့ပြည်မတပိတ်စစ်ကြောင်းကိုဦးဆောင်ခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတရဲ့သဘောထားဆန္ဒတွေကိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်ကျောင်းသားတွေတပိတ်မောက်ဆန့်ကျင်ခဲ့တဲ့အမျိုးသားပညာရေးဥပဒေကိုအနာဂတ်တိုင်းပြည်နဲ့ကျောင်းသားမျိုးဆက်သစ်တွေရဲ့အကျိုးကိုရှေ့ရှုပြီးဒီမိုကရေစီစံနှုန်းအနေနဲ့ကိုက်ညီတဲ့ပညာရေးစနစ်တရက်ပေါ်ထွန်းလာစေဖို့ပညာရေးတောင်းဆိုချက်17ချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်ပြည်သူ့ကိုမျက်ကွယ်မပြုတဲ့လွှတ်တော်အသစ်အစိုးရအသစ်လက်ထက်မှာဆက်ပြီးတော့ညှိနှိုင်းဖော်ဆောင်သွားမယ်လို့ဘကတာကထုတ်ပြန်လိုက်တာပါဒီလိုညှိနှိုင်းသွားကြမယ်ဆိုတဲ့ကျောင်းသားတွေရဲ့သဘောထားအပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကြိုးဆိုပြီးဆရာဆရာမတွေအနေနဲ့လည်းပညာရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ဆောင်ရွက်သွားဖို့အသင့်ပါပဲလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌလည်းဖြစ်မန္တလေးရတနာဘုံတက္ကသိုလ်အင်္ဂလိပ်စာဌာနကတိကတူလည်းဖြစ်တဲ့ဥတုတက VOA မြန်မာပိုင်းကိုပြောပါတယ်
။ကျောင်းသားတွေနဲ့တောင်းဆိုတာညှိနှိုင်းဆောင်ရွက်မယ်ဆိုတာလည်းလက်ခံနေကြ။ဘာကြောင့်လဲဆိုတော့ပူးပေါင်းဆောင်ရွက်မှသာအောင်မြင်မှာ။ဒါဖြစ်လို့လည်းဆိုတော့ကျောင်းသားလည်းမပါဘူး၊ဘာမှမပါဘဲနဲ့လုပ်ခဲ့တဲ့ပညာရေးစနစ်တွေစုံစုံလဲရတယ်။အဲဒါကြောင့်အခုအားလုံးပါဝင်မှာပေါ့နော်။အလုံးအောက်အင်ဒီရှစ်ပေါ့အဲ့ဒါပါမှာတော့ကျွန်တော်တို့ကအောင်မြင်မယ်လို့တော့ကျွန်တော်မြင်နေရတယ်။ဟိုမဆွေးနွေးနိုင်ကြမှာမရှိပဲနဲ့ကျောင်းသားတောင်းတာလည်းဘာမှတောင်းတာမဟုတ်ဘူး။ပညာရေးကိုလွတ်လပ်စွာပညာရေးအင်ကြားဝင်တော့ဒါတော့ပေးနိုင်နိုင်မယ်လို့လည်းထင်ပါတယ်။ကျွန်တော်တို့ကတော့ဒီလက်ရှိပညာရေးဝန်ထမ်းတွေပေါ့နော်ပညာရေးဝန်ထမ်းတွေဖြစ်တဲ့အတွက်ဒီ educational process တစ်ခုလုံးမှာပေါ့နော်ဒီပညာရေးသူပြင်တောင်းတဲ့အိမ်မှာကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ဆက်ဆက်ပါများဖွဲ့ချုပ်ရဲ့အခန်းကဏ္ဍဘယ်နေရာမှာဆိုကျွန်တော်တို့အားလုံးလှုပ်ဆောင်ပြီးသွားမှာပါ။ဒါကြောင့်လည်းဆိုပြည်သူ့အစိုးရတရားဖြစ်တဲ့ကျွန်တော်တို့အပြေအဝထောက်ခံပြီးတော့ပူးပေါင်းဆောင်ရွက်မှုလုပ်သွားမှာပါ
။88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ဦးမင်းစေရကလည်းကျောင်းသားတွေတောင်းဆိုတဲ့ဒီမိုကရေစီပညာရေးပြုပြင်ပြောင်းလဲရေးအတွက်တွစ်ဆုံဆွေးနွေးအဖြေရှာကြဖို့ကိုလည်းတိုက်တွန်းပါတယ
်။ဒီဘာကိစ္စများပုံစံကထုတ်တဲ့ပညာရေးရဆိုတဲ့သူတို့ကတွစ်ဆုံဆွေးနွေးရေးလမ်းကြောင်းနဲ့မသွားမယ်လို့ပြောတာဟုတ်။တူပဲ NLD ကလည်းမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့တော်မျိုးသားပညာရေးကိုပြုပြင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေရှိတယ်လို့ပြောတာခါကြတော့ဒီလက်ရှိပညာရေးစနစ်မှာကျောင်းသားတွေခန့်ကန်လာနောက်ကျောင်းသားသမဂ္ဂရဲ့ခန့်ကန်လာတွေကိုရန်ပီရောက်ဘလို့ကောင်းတဲ့ formula ဆိုတဲ့ချက်ကတော့ဆိုဆွေးနွေးခြင်းဖြင့်ဒီပဲပုံပြီးတော့ဖြည့်ရမလို့ကျွန်တော်ကမြင်တယ်လေ။ဟိုတူပဲကျောင်းသားတွေကလည်းတွေ့လို့ဆွေးနွေးဖို့ကောင်းဆိုတယ်ဆိုတော့ဒါကောင်းတော့အလားအလာလို့ပဲကျွန်တော်သုံးသပ်လို့ရတာပေါ့နော်။ပညာရေးနဲ့ပတ်သက်တဲ့သူက policy ဘိုင်းဆိုင်ရာပေါ့နော်။လူဘိုင်းဆိုင်ရာတွေမှာဒီကျောင်းသားတွေလိုလားချက်တွေနဲ့တော့ကျွန်တော်ပြုဆောင်ဆွေးနွေးရတော့ပို့ကျိုးရှိတယ်လို့ထင်ပါတယ်
။ကျောင်းသားတွေဘက်ကလည်းသူတို့လိုလားတောင်းတတဲ့ပညာရေးစနစ်ဖြစ်ထွန်းလာဖို့တောင်းဆိုချက်တွေအပေါ်ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရနဲ့လွှတ်တော်အပြင်ပညာရှင်တွေရဲ့ဝိုင်းဝန်းအကြံပြုချက်တွေကိုပါထည့်သွင်းစဉ်းစားပြီးပညာရေးစနစ်အစဉ်တန်းမြင့်လာအောင်ဆောင်ရွက်ပေးနိုင်မယ်လို့လည်းဆရာဆရာမတွေဘက်ကယုံကြည်မျှော်လင့်ကြောင်းဥတုတာကဆက်ပြောပါတယ
်။နံပါတ်1ကတော့ဗောနော်ကျွန်တော်တို့ဒီအခုအစိုးရကဥသိမ်းစစ်အစိုးရနဲ့မတူကျွန်တော်တို့ကပြည်သူကတကယ်စစ်မှန်တဲ့ပြည်သူ့ဆန္ဒနဲ့အညီဖွဲ့စည်းတဲ့အစိုးရဖြစ်တယ်။အဲ့တော့ပြည်သူ့အစိုးရဖြစ်တဲ့အတွက်ပြည်သူတို့တော့ညဉ့်ညောင်းမလုပ်ဘူး၊ကျောင်းသားတို့တော့ညဉ့်ညောင်းမလုပ်ဘူးဆိုတော့ကျွန်တော်နားလည်ထားတယ
်။ဒီမိုကရေစီအစိုးရခေတ်မှာမူဝါဒပိုင်းဆိုင်ရာမတူကွဲပြားတဲ့ဆန္ဒသဘောထားတွေကြားတွစ်ဆုံဆွေးနွေးအဖြေရှာခြင်းကသာလျှင်သဘောတူညီချက်အဖြေထွက်နိုင်မှာမို့လို့ဒီနီးလန်းတာအကောင်းဆုံးပါလို့လေ88မျိုးဆက်ခေါင်းဆောင်ဦးမင်းစရာကအကြံပြုပါတယ
်။လက်ရှိကျောင်းသားတွေရဲ့ကျောင်းသားခေါင်းဆောင်တွေနောက်ပြီးပညာရေးတိကျောင်းလဲလို့တဲ့ပညာရှင်တွေပေါ့နော်။အဲ့ဒီပညာရှင်တွေကလက်ရှိပြည်သူတွေကရွေးချယ်ထားတဲ့ပြည်သူ့အစိုးရကိုယ်စားလှယ်တွေနဲ့ပြည်သူ့ဆွေးနွေးမယ်ဆိုရင်တော့အားလုံးလိုလားတဲ့အဖြစ်ကိုရနိုင်တယ်ဆိုတော့ပြောလိမ့်မယ်လေ။အဲ့တော့ဒီကနေ့ကပြည်သူ့ဆွေးနွေးလမ်းကြောင်းတာလည်းအကောင်းဆုံးလမ်းကြောင်းဆိုတဲ့သဘောကျွန်တော်တို့ပြောတာပါ။
အခုလက်ရှိမှာတော့ပြီးခဲ့တဲ့ဥသိမ်းစိတ်အစိုးရလက်ထက်တုန်းကကျောင်းသားတွေစန့်ကျင်ခဲ့ကြတဲ့အမျိုးသားပ ပညာရေးဥပဒေကိုလွှတ်တော်မှအတည်ပြုပြဋ္ဌာန်းခဲ့ပြီးဖြစ်သလိုအန်အန်ဒီဆိုရလက်ထက်လွှတ်တော်တင်မှာပညာရေးဝန်ကြီးတဲ့အဖြစ်ဒေါက်တာမျိုးသိန်းကြီးကိုအတည်ပြုခံအပ်လိုက်တဲ့အပေါ်ပညာရေးလောကသားတွေကြားမှာရောအမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ကျောင်းသားတွေအကြမ်းမှာပါမကြေလည်မှုတွေနဲ့မေကွန်းထုတ်တာတွေရှိခဲ့ပါတယ်အထူးသဖြင့်ကတော့ဒေါက်တာမျိုးသိန်းကြီးဟာသမ္မတ